ဥညာဝင်းကြီးရွာမှာဖြစ်ပျက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာတို့ကနေပြီးတော့သတင်းစာရှင်းပွဲလုပ်တယ်လို့ကြားရပါတယ်ခင်ဗျ။ဆိုတော့အဲ့ဒီအကြောင်းလေးပြောပြပါအောင်ခင်ဗျ။အ
ဲ့မှာဒီရွာသူရွာသားတွေရဲ့အခြေအကျန်ရတဲ့နောက်ပြီးတော့ရွာဒီရွာမိရွာဖားလူတွေရဲ့သူတို့ရဲ့ဒီတကယ်အဖြစ်စဉ်အတွေ့အကြုံပြောတာပေါ့နော်
။ဟုတ်ကဲ့။
ကျွန်တော်တို့ရောက်တာဥပဒေအကြောင်းကဘယ်လိုရပ်တည်ဆောင်ရွက်နိုင်လဲဆိုတဲ့ဟာကိုကျွန်တော်ရှင်းပြောတာ
။ဟုတ်ကဲ့ပြောနေကြတဲ့အထက်မှာပေါ့လေ။ဒီရက်တက်ဖွဲ့ဝင်တွေပြောတာပေါ့လေဒီရွာသူရွာသားတွေကနေပြီးတော့ဒီတနတ်လူတွေဆိုပြီးပြောပါတယ်ခင်ဗျဆိုတော့အဲ့ဒါကိုဟုတ်ပါသလားခင်ဗ
ျစကြက်တစ်စင်ကသူတို့ကနေပြီးတော့ဒီအရွာထဲမှာရှိတဲ့ဒီသမဇာစင်ကိုမလာတဲ့လူ15ယောက်အတွက်ရွာကိုဝင်စီးပြီးတော့ဖမ်းဖို့လုပ်တာပေါ့ဗျာအဲ့လိုလုံးနေတော့ရွာထဲဝင်တဲ့ဟိုကသူစနစ်ကျတနတ်ပေါက်ပြီးတော့ဝင်တာဗျာ
အ
ဲ့ဒါနောက်ပေါ်ပြီးဝင်နေနောက်ပြီးတော့အင်ဂျင်ထဲမှာတာမရရှိတယ်ဆိုတော့အင်ဂျင်ကိုအတင်းဝင်ဝင်ပြီးတော့အင်ဂျင်ကမှန်တကားကြီးဖွဲပြီးတော့သူ့အပြင်ကိုတနက်တွေနဲ့ပြစ်တာပဲအဲ့တော့သူတို့တနက်ကိုလူရအကြောင်းပြမရှိဘူးလို့ကျွန်တော်ကနင်းတယ်လေဖြစ်ရဲ့မိန်းကလေးကဒီခြေတော့မှာခြေတလုံးမှာခြေရအယူလို့ပြတ်တယ်တကယ်တော့အဲ့လိုတနက်ကိုအဲ့မိန်းကလေးကလူလောက်တယ်ဘာလူရလမ်းရှိသူအဝေးရပြစ်တဲ့ဂျစ်ဆန်ကခြေရတဲ့တန်းဟာရှိနေရတယ်နော်အဲသူတို့ကတော့သူတို့အထက်လူကြီးကိုလိန်မှုအတွက်သူလုပ်တာပဲနော
်
အဲအခုကသူတို့ကလည်းဗားပြန်လုပ်ထားလဲဆိုတော့တရွာလုံးကိုအပြန်ပြီးတော့သူတို့အမှုဖွင့်ထားတယ်ဆိုတဲ့သဘောမျိုးကျွန်တော်ကြားပြရတယ
်အခုရဲတပ်ဖွဲ့တွေဘက်ကပြောတာကသူကရွာသူရွာသားတွေကတိုက်ခိုက်တဲ့အတွက်ကြောင့်ရဲတပ်ဖွဲ့ဝင်14ဦးလည်းထိခိုက်ဒဏ်ရာရရှိတယ်လို့ပြောတယ်ခင်ဗျအဲ့တော့ရွာသူရွာသားတွေနဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ပေါ့လေဒီဓာတ်ရိုက်ပေါ့လေထိတွေ့မှုရောရှိလို့လားခင်ဗျအ
နည်းငယ်ထိတွေ့မှုကဒီလိုဗျာသူတို့ကအိမ်ထဲဝင်ပြီးပြစ်တော့ရွာဟိုထိသွားပြီဆိုတော့ရွာမခံတော့ဘူးပေါ့ဗျာအဲ့တော့လေးပဲလေးနဲ့ရွာတွေကပါအကုန်ဝိုင်းလာပြီအဲ့ဒီအိမ်ဝိုင်းလာဆိုတော့ဘလို့မှမလွဲမချောင်တာဖြစ်ပြီးတော့အင်ရှာနဲ့သူတို့အတင်းအိမ်ကဆင်းဖို့ပြောတဲ့အခါကျတော့သူတို့ဆင်းဖြတ်ပြီးတဲ့အခါမှာရွာသားတွေလည်းဆဲဝိုင်းပြီးရတာဖြစ်သွားတာအဲ့တော့ဘောလုံးကွင်းတော့ကိုသူတို့ဆက်သွားမယ်ဆက်ဖို့ကမရှိတော့အဲ့မရှိတဲ့အချိန်မှာအဲ့ဒီရွာသူရွာသားတွေကဝိုင်းထားတာပေါ့နော်အဲ့ဒီအချိန်မှာဒီချို့ရွာသူရွာသားတွေကဒီဆရာတော်ပုံကြီးတွေကိုသွားပင့်ပြီးတော့နည်းစိမ့်သိမ်းပြပါအောင်ဆိုပြီးတော့ပြောတဲ့အခါဆရာတော်လေးကလိုက်လာပြီးတော့အချိန်ပြင်းနေတယ်ပြီးဒီရဲတို့အဖုံးကြောင်းတွေပြန်ခေါ်လာတာပေါ့နော်ဆိုတော့ကသူတို့ကရွေချက်ပေါ်အဆလာရဲပေါ်ကစစ်စေးပုံကနူးနဲ့တလက်ကိုချိုးဖောက်တယ်ဆိုရဲတိုင်းကြရောကျွန်တော်တွေ့ရနော်ကအိမ်ထဲကနေပြီးတော့လှမ်းပစ်တယ်ဆိုရဲမှန်ဒီကွဲနေနေချာနေရာကြီးလဲကျွန်တော်တို့ရောက်ခဲ့တယ်ပေါ့နော
်ဆို
အဲ့ဒီကျွန်တော်မနေ့ဒီနေ့မနေ့ကြတော့ကျွန်တော်တို့ကအဲ့မနေ့ရက်တွေကကျွန်တော်ကဒီချိခိုက်တန်ရသူတွေတိုင်ချက်ကိုစဖွင့်တာပေါ့အဲ့တိုင်ချက်ကိုစဖွင့်တယ်ဖွင့်တာ၄ယောက်ဖွင့်တယ်ဒီနေ့၂ယောက်ထပ်ဖွင့်တယ်ဆိုတော့၆တော့ပြင်ပါတယ်၄ယောက်ကဆေးဟုတ်ပါအဆေးဟုတ်လဲကျွန်တော်ရောက်ခဲ့ပြီးပြီအခြေလုံးကအယိုးတစ်ချောင်းပါကြည့်သွားတယ်ပေါ့နော်ကြည့်ပြတ်သွားတဲ့သဘောရှိအပီယိုပီခိုင်ထားတာတွေ့ရဟုတ်က
ဲ
့အဲ့တော့ကျွန်တော်တို့ကဒီနေ့မီဒီယာရှင်းလင်းပွဲလုပ်တာကဒီဖြစ်နေတဲ့အခြေအနေမှာသူတို့ရှိမှာဒီဘက်ကလူတွေမှာပတ်တန်းတပ်ပုံတွေအကုန်ရှိတယ်ဝိုင်းနေဆိုတဲ့ဥစ္စာအဲရွာကိုဝိုင်းဖို့အိမ်ကိုဝိုင်းနေဆိုတာပေါ်ပေါက်တယ်ပေါ့နော
်နောက်တစ်ခုကဆရာကြီးဒီရွာသူရွာသားတွေဘက်ကအမှုဖွင့်တာကိုအမှုလက်မခံဘူးလို့ကြားရခင်ဗျအခုဆရာကပြောတော့အမှုဖွင့်တယ်လို့ပြောလို့ပါဆိုတော့အဲ့ဒါလေးကျွန်တော်ပြောပြပါအောင်ခင်ဗျ
စနတ်တန်ရရဲ့သူကအမှုဖို့ရင်ဘွားဖွင့်တာဖွင့်တာကိုလက်မခံဘူးပြောတာကျွန်တော်တို့ရောက်သွားမှ FIR ကိုဒီချာစာနဲ့ရေးပြီးတော့ဖွင့်ရတဲ့သဘောမျိုးပေါ့နော
်ဟုတ်ကဲ့ဆရာအခုပုံစံတိုင်းဆိုလို့ရှိရင်ပေါ့လေဒီအောက်ခြေရက်တက်ဖွဲ့ဝင်တွေကဒီအထက်ကိုတင်ပြတဲ့အခါမှာပေါ့လေတကယ်အဖြစ်မှန်နဲ့ကွဲလဲမှုဖြစ်နေတယ်ဆိုပြီးတော့ဆရာတို့နေနေရောယူဆပါလားခင်ဗျ
အဲ့ကျွန်တော်တို့ကတော့ဒါစစ်ကြယုံကြည်တယ်ဗျာသူတို့အုပ်နေပြည်တော်လဲအဲ့ဒီမှာကျွန်တော်တို့မနေ့ထွက်လာတော့နေပြည်တော်လဲအဲ့ရေစကန်တွေကိုရွာလူတွေကိုအဲ၅ယောက်တရေကြီးခေါ်ခေါ်ကြီးမင်းနေတာတော့ကျွန်တော်တွေ့ရတယ
်ဟုတ်ကဲ့
တွေ့ရလို့နဲ့ဖြစ်တဲ့ကိစ္စကိုဘယ်သူကအမှန်တရားနဲ့အမှားတရားဘယ်သူကပြောမလဲဆိုတာတွေ့မှာပဲလीနော် investigation လုပ်တဲ့ပြည်သက်ကတော့ရှုံးလို့ပေါ့ဗျာ
ဟုတ်ကဲ့ဆရာဦးအောင်သိန်းခင်ဗျာအခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကောင်းပါပြီဆရာဟုတ်ကဲ့